Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ18ရက်ဗုဒ္ဓနေ့ညနေ6:00-9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါRepublican သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အဓိကတာဝန်တွေမှာလူသစ်တွေနဲ့ပြောင်းလဲဖွဲ့စည်းလိုက်ပါတယ်။ရုရှားစစ်လေယာဉ်တွေဒုတိယမြောက်နေ့အဖြစ်အီရန်လေတပ်စခန်းတစ်ခုကနေထွက်ပြီးဆီးရီးယားမှာသွားတိုက်ပါတယ်။နိုင်ငံတော်တမင်ကန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတရုတ်နိုင်ငံခီးစဉ်အတွက်ဒီကနေ့ထွက်သွားပါပြီ။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညနေမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်နဲ့ပတ်သက်ပြီးနားဆင်ရမှာကတော့
နော်နိုင်ငံသူဆိုင်ရေးအတွက်ဟိုတိုးတက်ကောင်းမွန်လုပ်မှာဆိုတဲ့အတွက်ကြောင့်ဒါဟိုချင်းချင်းပြောရင်ဘိုင်လာတို့ visit တက်တက်ပဲပေါ့လေအစီအစဉ်ကတော့အာနိုင်ငံတိုင်းဝန်ကြီးနဲ့တွေ့မယ်အာတရုတ်ဝန်ကြီးချုပ်နဲ့တွေ့မယ်နောက်တော့သမ္မတကြီးနဲ့တွေ့ပါမယ်ရှင့
်နိုင်ငံတိုင်းဝန်ကြီးဌာနပြောခွင့်ရအဖွဲ့အတွင်းရမှုတော် AA ဆိုပြောထားတာပါဒီအကြောင်းနဲ့အတူချင်းပြည်နယ်ဘက်ကအင်ချေဖက်ရှင်ခံရတဲ့လူတွေရဲ့နေရေးထိုင်ရေးပြဿနာနဲ့ထိုင်းနိုင်ငံကိုတွားရောက်လှုပ်လှုပ်ကိုင်းနေကြတဲ့မြန်မာအလုပ်သမားတို့ရဲ့အရေးကိစ္စတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်တိုင်းနဲ့မှခင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင
်။ဆီးရီးယားမှာလေကြောင်းကနေတိုက်ခိုက်ဖို့အတွက်ရုရှားစစ်လေယာဉ်တွေဟာဒုတိယမြောက်ရဲ့ဖြစ်အီရန်ကနေဒီကနေ့ထပ်ထွက်ပါတယ်။ဟာမီဒန်လေတပ်စခန်းကနေထွက်သွားတဲ့လေယာဉ်တွေဟာ IS စစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အင်္ဂါနေ့ကပထမအကြိမ်လေကြောင်းတိုက်ခိုက်မှုကတော့ IS အဖွဲ့အပြင် Jihad Wadi တွေဖြစ်တဲ့ El Nusra Daou လို့အရင်ကသိကြတဲ့ Jabhat Fateh El Sham အဖွဲ့ကိုလည်းပိတ်မှတ်ထားခဲ့တာပါ။အီရန်ကလေတပ်စခန်းကိုအုံပြတိုက်ခိုက်တာဟာအီရန်ကိုတိုက်ခိုက်ရေးလေရင်တွေမရောဖို့ဒါမှမဟုတ်မလွှဲပြောင်းဖို့ပိတ်ပင်ထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကျနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကယူဆပြောဆိုတာကိုရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov ကပယ်ချပါတယ်။အီရန်ပိုင်နက်ကိုအမြဲတမ်းစကန်တစ်ခုအဖြစ်အသုံးပြုဖို့ရုရှားကိုပေးတာမဟုတ်ဘူးဆိုတာကိုလည်းအီရန်လွှတ်တော်ဥက္ကဋ္ဌအာလီလေရီဂျာနီကဒီကနေ့အခိုင်အမာပြောပါတယ်။ဆီးရီးယားသမ္မတဘာရှာရဲ့အဆက်အစွန်းရကိုအထောက်ပံ့ပေးတဲ့အနေနဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလကတည်းကရုရှားကလေကြောင်းတိုက်ခိုက်တာတွေလုပ်နေတာပါ။ဒါပေမဲ့လည်းဒီသတင်းမှမတိုင်ခင်အထိကရုရှားလေယာဉ်တွေဟာဆီးရီးယားဒါမှမဟုတ်ရုရှားကနေပဲထွက်ခွာတိုက်ခိုက်တာပါ။ကော့ကေးဆက်မြောက်ပိုင်းမော့စ်ဒိုကူအရက်ကရုရှားလေတပ်စခန်းကနေပြန်ထွက်လာတဲ့ဟာမီဒန်ကနေသွားတာကကီလိုမီတာ2000နီးပါးခီးကိုကီလိုမီတာ900လောက်အထိကျော်သွားစီပါတယ်
။တောင်ဆူဒန်နိုင်ငံကဟိုတယ်ခြံဝင်းတစ်ခုထဲမှာပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့ကတိုက်ခိုက်ခံခဲ့ရတဲ့နိုင်ငံတကာအကူအညီပေးရေးဝန်ထမ်းတွေကိုကုလသမဂ္ဂလုံငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေကသွားရောက်ကူညီဖို့ပြတ်ကွက်ခဲ့တဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့ကုလသမဂ္ဂကစုံစမ်းစစ်ဆေးဖို့ရှိနေပါတယ်။ AP သတင်းဌာနကတနင်္လာနေ့ကထုတ်ပြန်တဲ့သတင်းအရတောင်ဆူဒန်တပ်ဖွဲ့တွေဟာတယ်ရင်းဟိုတယ်မှာအမေရိကန်နိုင်ငံသားတွေကိုအထူးကပြစ်မှတ်ထားပြီးအကူအညီပေးရေးဝန်ထမ်းတွေကိုလူရဲရိုက်နှက်ပြီးတော့အုပ်စုလိုက်မတရားပြုကျင့်ခဲ့တာဖြစ်ပါတယ်စစ်သားတွေကတပ်ပစ်မယ်လို့ချင်းချောက်ပြီးအဲ့ဒီအကူအညီပေးရေးဝန်ထမ်းတွေရဲ့ရှေ့မှာပဲဒေသခံသတင်းတောက်တူကိုလည်းတပ်ဖြတ်ပြခဲ့တယ်လို့ဒီ AP သတင်းဌာနကတွေးဆမေးမြန်းခဲ့တဲ့မျက်မြင်တွေ့သူတွေကပြောပါတယ်နိုင်ငံသားတိုင်းပြည်တွေမှာနေထိုင်နေကြသူတွေနဲ့တောင်ဆူဒန်အထက်တန်းလွှာတွေအများပြားလာတဲ့ကြတဲ့ Terrain Hotel ထဲမှာရှိနေကြတဲ့သူတွေကအဲ့ဒီနေရာကနေ1ကီလိုမီတာတောင်မဝေးတဲ့နေရာမှာရှိနေတဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေနဲ့အမေရိကန်တန်ယုံတို့ကပါနိုင်တဲ့အချီအချိန်ယူဆက်သွယ်ပြီးတော့အကူအညီတောင်းခဲ့ကြတဲ့အကြောင်းလည်း AP သတင်းမှာဖော်ပြထားပါတယ်တောင်ဆူဒန်ဆိုရရောငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေရောတိုက်ခိုက်ခံရတဲ့သူတွေကိုအကောက်အကွယ်ပေးဖို့ပြတ်ကွက်ခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းတန်အမတ်ကြီးစမန်သာပါဝါကပြောပါတယ်တောင်ဆူဒန်ဆိုရဟာစစ်သားတွေလူသက်မှုကျူးလွန်တာကိုအရေးယူလေးမရှိသလိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုလည်းအပြစ်ကနေကင်းလွတ်ခွင့်ပြုထားတယ်လို့လည်းတမ်မတ်ကြီးပါဝါကပြောဆိုခဲ့ပါတယ်ရှင်
။1999ခုနှစ်ကစာဘီယားမှာမြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသွားသူတွေပါဝင်ဘောဂန်စစ်ပွဲအတွင်းတေဆုံးသွားသူတွေရဲ့ကျန်ရည်သူမိသားစုတွေကိုအမေရိကန်ဒုတိယသမ္မတဂျိုးဘိုက်ဒန်ကဝါနဲ့စကားပြောပါတယ်။ဘောဂန်ဒေသနိုင်ငံနှစ်ခုဖြစ်တဲ့စာဘီယားနဲ့ကိုဆိုဖို့လိုကြဆက်ဆံရေးပြည်လဲစီရေးအားပေးဖို့ရည်ရွယ်တဲ့သူ့ရဲ့ခီးစဉ်တွင် Mr. Biden ကအဲ့လိုပြောတာပါ1999ခုနှစ်ကအမေရိကန်ဦးဆောင်ပြီးလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်တီးခြားခွဲထွက်ရေးဝါဒီ Albania လူမျိုးစုတွေကိုစာဘီယားကနှိမ်နင်းတာရပ်သွားခဲ့ပြီးပြည်နယ်ဟောင်းဖြစ်တဲ့ကိုဆိုဖို့ကိုစာဘီယားအုပ်ချုပ်မှုအဆုံးသတ်သွားခဲ့ပါတယ် Mr. Biden ဟာအထက်လူတော်အမတ်ဘဝတုန်းက1990ပြည့်နှစ်တွေမှာနေတိုးကစာဘီယားကိုဘုံကျဲတိုက်ခိုက်ရေးအခိုင်အမာထောက်ခံခဲ့သူပါယူဂိုစလဗ်စစ်ပွဲကိုအဆုံးသတ်ဖို့သူလှုပ်ဆောင်ခဲ့တာဟာသူရဲ့ရှေ့လျားလာတဲ့နိုင်ငံရေးလှုပ်တဲ့တစ်လျှောက်ဂုံအယူဆုံးအချိန်ကာလတွေကတစ်ခုဖြစ်တယ်လို့တခါတော့ကပြောဖို့ပါတယ်။ မစ္စတာဘိုင်ဒန်ရဲ့အခုခီးစဉ်တွင်ဆာဗီးယားနိုင်ငံဘယ်ဂရိတ်မြို့တော်မှာယာနယ်ချီတဲ့ဆာဗီးယားအမျိုးသားရေးအစွန်းရောက်ဝါဒီတွေကရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကိုထောက်ခံတဲ့ကြွေးကြော်သားတွေအော်ဟစ်ကြတာနဲ့ကြုံရပါတယ်။ကိုဆိုဗိုနိုင်ငံသားတွေကသူတို့ရဲ့ကေတင်ရှင်ဖြစ်သဘောထားပြီးအမေရိကန်ကိုကြိုက်တဲ့လူများပေမဲ့ဆာဗီးယားမှာတော့နေတိုးလီကြောင်တိုက်ခိုက်မှုကြောင့်အခုချိန်ထိမကျေနပ်ချက်တွေရှိနေသေးပါပဲ။
လာမယ့်နှစ်ဇန်နဝါရီလမှာစတင်တာဝန်ထမ်းဆောင်မဲ့အမေရိကန်သမ္မတတစ်ကိုအမေရိကန်ပြည်သူတွေရွေးချယ်ဖို့တုံ့လာတော့မလို့လို့တဲ့အချိန်မှာ Republican သမ္မတလောက်ဒေါ်နယ်ထရမ့်ကတော့ဒီသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ဦးဆောင်မှုအပိုင်းမှာအပြောင်းအလဲတွေလုပ်နေပါဗျ။ Breitbart Conservative Online သတင်းဌာနရဲ့အကြီးအကဲအမှုဆောင် Stephen Bannon ကိုသူ့ရဲ့ဒီမဲဆွယ်စည်းရုံးရေးအဖွဲ့အကြီးအကဲဖြစ်တဲ့ခန့်အပ်လိုက်တယ်လို့ Kellyanne Conway ကိုတော့လူမှုစစ်တမ်းကောက်ယူတဲ့ယာရုကနေမဲဆွယ်လှုပ်ရှားမှုမန်နေဂျာဖြစ်တဲ့ယာရုတိုးလိုက်တာပါ။သူတို့ဟာအောင်ပွဲခံရတာကိုနှစ်သက်သူတွေဖြစ်တယ်လို့ဘယ်လိုအနိုင်ရအောင်လုပ်ရမလဲဆိုတာကိုသိကြတဲ့အရေးအချင်းမြင်မှပြီးတိတ်တော်ကြတဲ့သူတွေဖြစ်တယ်လို့ Trump ကပြောပါရယ်။ Bannon ရဲ့အဓိကတာဝန်ကမဲဆွယ်လှုပ်ရှားမှုကြီးတွေနဲ့ဝန်ထမ်းတွေကိုကြီးကြပ်သွားဖို့ဖြစ်ပြီး Conway ကတော့ဒီ Trump ရဲ့ပြောစကားတွေကိုအဓိကပြန်ကြားပေးဖို့ဖြစ်ပြီးတော့သမ္မတလောင်းနဲ့အတူမကြာခဏခီးထွက်ရမှာပါ။လက်ရှိသူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေကိုဦးဆောင်စစ်ဆင်ပေးနေတဲ့ Paul Manafort ဟာလည်းလက်ရှိအလုပ်တွေကိုဆက်ပြီးတော့လုပ်သွားမှာဖြစ်ပြီးအခုအပြောင်းလဲကြောင့်သူ့အပေါ်တက်ရောက်စရာဘာမှမရှိဘူးလို့ Trump ကပြောပါရယ်။အရင်မဲဆွယ်လှုပ်ရှားမှုအဖွဲ့အကြီးအကဲ Corey Lewandowski ကို Trump ကဒီပြီးခဲ့တဲ့ဇွန်လမှာအလုပ်ဖြုတ်ခဲ့ပြီးတဲ့နောက် Manafort ကိုအစာထိုးခန့်အပ်ထားတာပါ။ Manafort ဟာဒီ2014ခုနှစ်ကယာရုကနေဖယ်ရှားခံခဲ့ရတဲ့ Russia လိုလားသူ Ukraine သမ္မတဟောင်း Viktor Yanukovych နဲ့ဆက်ဆံရေးရှိခဲ့တဲ့အပေါ်မှာလက်တလောစစ်ဆေးခံရတဲ့သူပါ။ယူကရိန်းနိုင်ငံမှာ Manafort ကိုရွေးရည်ရွယ်ပြီးတော့ပေးခဲ့တဲ့ဒီဒေါ်လာငွေ 12.8 သန်းလျှို့ဝှက်ငွေစည်းရင်းမှတ်တမ်းတွေကို New York Times သတင်းစာမှာဖော်ပြခဲ့ပြီးတဲ့နောက်အခုလိုဒီမဲဆွယ်စည်းရုံးရေးအဖွဲ့အတွင်းအပြောင်းလဲတွေကိုဒီကနေ့လှုပ်လာခဲ့တာပါရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9.7 kHz 1863ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီရေကနေဗိုလ်ဒူးညက်နေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံကြီးစင်စတင်မှုတွေဒီကနေ့ရန်ကုန်လေစိတ်ကနေထွက်သွားပါပြီ။အခုခီးစင်ဟာတရုတ်ဝန်ကြီးချုပ်လီခဲချန်းရဲ့ဖိတ်ကြားချက်နဲ့တရုတ်ဝန်နိုင်ငံတော်ခီးစင်ဖြစ်သွားတာပါ။ဒီကနေ့ဆွန်လာတော့ကပထမအကြိမ်ခီးစဉ်ကတော့နိုင်ငံရေးပါတီခေါင်းဆောင်ဖြစ်သွားခဲ့တာပါ။ဩဂုတ်လ18ရက်နေ့ဒီကနေ့စတင်တဲ့9ရက်ကြာခီးစဉ်တွင်တရုတ်မြန်မာနှစ်နိုင်ငံအကြားခီးဆက်ရမျိုးစုံကိုဆွေးနွေးမယ်လို့ခန့်မှန်းထားကြပါလေ။ဘာတွေဆွေးနွေးကြမယ်ဆိုတာကိုဘယ်ဘက်ကမှအတိအကျတရားဝင်ထုတ်ပြန်ထားတာမရှိပေမဲ့လည်းထိတ်တန့်ကနေပါနိုင်တဲ့ခီးဆက်ရတွေကတော့ရက်ဆိုင်ထားတဲ့မြစ်စုံရေကာတာစီမံကိန်းကိစ္စ၊တရုတ်မြန်မာနယ်စပ်ဒေသကလူမျိုးစုလက်နက်ကင်အဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စ၊မြမငင်းချမ်းရေးလုပ်ငန်းစဉ်ကိစ္စတွေဖြစ်မယ်လို့လေ့လာသူတွေကသုံးသပ်ထားပါတယ်။မြန်မာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုပမာဏအများပြားရှိနေပြီးအများစုကတရံစာတထုတ်ယူတဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံထားတာကြောင့်မြန်မာနိုင်ငံအတွင်းအဲ့ဒီအပေါ်မှာမကြေလည်တာတွေကရှိထားပါတယ်။မြန်မာနိုင်ငံဟာတရုတ်ထက်ကိုအများပြားပေါ်မိခိုအားထားနေရတာဖြစ်ပြီးတရုတ်ကုန်ပစ္စည်းတချို့ဟာအကြီးအသေးမပြည့်မီဘူးလို့စောရကတဲ့ပြောဆိုကြတာတွေလည်းရှိထားပါတယ
်။လောင်စာဆီရီတင်လာတဲ့မလေးရှားသင်္ဘောတစ်စင်းဟာအင်္ဂါနေ့တုန်းကပြန်ပြီးဆွဲခံခဲ့ရပြီးအင်ဒိုနီးရှားရေပိုင်နက်ထဲကိုခေါ်ဆောင်လာခံခဲ့ရတယ်လို့အစောပိုင်းသတင်းတွေမှာဖော်ပြခဲ့ကြပါပြီ။တကယ်တမ်းမှာတော့ပြန်ပြီးဆွဲခံရတာမဟုတ်ဘဲကုမ္ပဏီအတွင်းပြဿနာတွေကြောင့်အခုလိုဖြစ်ခဲ့ပုံရတယ်လို့မလေးရှားအာဏာပိုင်တွေကပြောပါရယ်။ဒီဇယ်စီလီတာ6သိန်းတင်ဆောင်လာတဲ့ Via Harmony သင်္ဘောဟာမလေးရှားနိုင်ငံတောင်ပိုင်းတန်ကျွန်းဖလပတ်စိတ်ကန်းကနေထွက်ခွာခဲ့ပြီးတရက်အကြာအင်္ဂါနေ့တုန်းကပျောက်သွားခဲ့တဲ့အကြောင်းမလေးရှားရေကြောင်းအာဏာပိုင်တွေကပြောဆိုခဲ့တာပါ။နောက်ပိုင်းမှာတော့ဒီသင်္ဘောကိုစင်ကာပူနိုင်ငံအနီးကဒီအင်ဒိုနီးရှားဘက်တမ်ကျွန်းကမ်းလွန်ရေပြင်မှာပြန်ပြီးတော့ရှာတွေ့ခဲ့တာပါ။အခုဖြစ်ရဲ့နောက်ွယ်မှာကုမ္ပဏီအတွင်းပြဿနာတွေရှိနေပုံရတယ်လို့မလေးရှားပင်လယ်ရေကြောင်းတရားဥပဒေစိုးမိုးရေးဌာနအကြီးအကဲအာမက်ပူစီခါကပြောဆိုထားပါတယ်။အခုဖြစ်ရမှာအကြမ်းဖက်ဝါဒဆွဲလို့ရမျိုးမတွေ့ရတဲ့အကြောင်းလဲဒီမလေးရှားပင်လယ်ရေကြောင်းတရားဥပဒေစိုးမိုးရေးဌာနကပြောပါရရှင်
။ဩစတြေးလျနိုင်ငံမှာခိုလုံငွေရဖို့ရှောက်ထားသူတွေကိုထိန်းသိမ်းထားတဲ့ပါပူဝါနူးဂီနီနိုင်ငံမြောက်ပိုင်းကမနူးစ်ကျွန်းမှာရှိတဲ့စခန်းကိုပိတ်ပစ်ဖို့ဩစတြေးလျကသဘောတူလိုက်ပါပြီ။စခန်းပိတ်ပစ်မဲ့ကြောင်းပါပူဝါနယူးဂီနီဝန်ကြီးချုပ်ဖီတာအိုနီးလ်ရဲ့ဗိုလ်ဒူးနေကထုတ်ပြန်ကြမှာကြေညာတာပါ။ဩစတြေးလျလူမှုကြီးကြပ်ရေးဆိုင်ရာဝန်ကြီးဖီတာဒက်တန်နဲ့မိုရစ်ဘီစိတ်ကမ်းမြို့မှာဆွေးနွေးပြီးတဲ့နောက်သဘောတူခဲ့ကြတာလို့ကြေညာချက်မှာပြောထားပါတယ်။အဲ့ဒီစခန်းဟာထိန်းသိမ်းထားသူတွေရဲ့ပို့ကူရေးလွတ်လပ်မှုဆိုင်ရာအခြေခံဥပဒေအခွင့်အရေးကိုချိုးဖောက်နေတာကြောင့်တရားမဝင်ဘူးလို့ပါပူဝါနယူးဂီနီနိုင်ငံရဲ့တရားထုတ်တော်ချုပ်ကအီဘီလာမှာဆုံးဖြတ်ထားတာပါ။ထိန်းသိမ်းစခန်းကိုဘယ်တော့ပိတ်မယ်ဆိုတဲ့အချိန်စီကတော့ကြေညာချက်မှာမပါပါဘူး။မနူးစ်ထိန်းသိမ်းစခန်းမှာလူရှိရာကျော်ကိုထိန်းသိမ်းထားပြီးနောက်ထပ်ရာပေါင်းများစွာကိုတော့နော်ရုကျွန်းကစခန်းမှာထိန်းသိမ်းထားပါတယ်။ ပင်လယ်ဖြတ်ပြီးဩစတြေးလျကိုသွားပြီးတော့ခလုံးဝင်ရဖို့ကြိုးစားသူတွေကိုကြားဖြတ်တားဆီးရေးဩစတြေးလျအစိုးရရဲ့မူဝါဒအရအဲ့လိုထိန်းသိမ်းထားတာပါ
တူရကီနိုင်ငံမှာထောင်ချနေတဲ့သူတွေကပြစ်ဒဏ်နှစ်နှစ်အောင်ဆက်ပြီးကြာခံဖို့ကြံသေးတဲ့အကျဉ်းသား38,000ကိုလွှတ်ပေးဖို့စီစဉ်နေပါတယ်။ဒီကနေ့ထုတ်ပြန်တဲ့အမိန့်ကြညာချက်တစ်ခုထဲမှာအကျဉ်းသားတွေလွှတ်ပေးမယ့်ကိစ္စလည်းပါလာတာပါ။မအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုမှာပါဝင်ပတ်သက်တယ်ဆိုပြီးမကြသေးခင်ကသတင်းပတ်တွေအတွင်ဖန်ထားတဲ့လူထောင်ပေါင်းများစွာကိုဒီထောင်ထဲမှာထားဖို့နေရာရလာအောင်လက်ရှိထောင်ချတွေကိုလွှတ်ပေးဖို့စီစဉ်တာပါ။အမိန့်ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတူရကီတရားရေးဝန်ကြီးဘက်ခီယာဘော့စတက်ကဒီကနေ့မနက်ပိုင်းမှာ Twitter ကနေဆက်တိုက်လို့ရေးပြီးတော့တင်တာပါအခုလို့လွှတ်ပေးတာဟာလူငင်းချမ်းသာခွင့်မဟုတ်ပဲတတ်မှတ်ချက်တွေနဲ့လွှတ်ပေးတာသာဖြစ်တယ်လို့လည်းသူကသတိပေးထားပါတယ်ဒါဟာလူငင်းချမ်းသာခွင့်မဟုတ်ပါဘူးထိန်းကိုချက်မှတ်တဲ့နည်းနဲ့လွှတ်ပေးပြီးတော့ကြံနေသေးတဲ့ပြစ်ဒဏ်ကိုထောင်ပြင်ပမှာဆက်ကြခံသွားရမှာပါလို့ဝင်ကြီး Boston က Twitter မှာရေးပါတယ်ဒီစီစဉ်ဟာအချင်းသားတွေအတွက်နောက်သူတို့ရဲ့မိသားစုတွေနောက်ကျွန်တော်တို့လူလူနဲ့တိုင်းပြည်အတွက်အကျိုးရှိမယ်လို့မျှော်လင့်ပါတယ်ဆိုပြီးတော့လည်းတရားရေးဝင်ကြီးကရေးပါတယ်ထောင်နဲ့နှစ်နှစ်အောက်ပဲကျန်တော့တဲ့အချင်းသားတွေသာမကပြည်ထောင်ရဲ့ထက်ဝက်ကျော်ကိုကြာခံပြီးသားအချင်းသားတွေအနေနဲ့လည်းအယူခံဝင်ခွင့်ရမှာပါလူသက်မှုအချက်ဘက်ဝါဒဆိုင်ရာပြင်မှုမိသားစုတွင်နှိပ်စက်ညှဉ်းပန်းမှုဒါမှမဟုတ်လိမ္မိုင်းဆိုင်ရာစော်ကားမှုတွေနဲ့ထောင်ချနေသူတွေတော့ဒီအမိန့်ထဲမှာအကျုံးမဝင်ပါဘူးရှင
်ဘရာဇီးလနိုင်ငံမှာလုပ်နေတဲ့အိုလံပစ်အကစားပွဲဆက်နေမြောက်ဒီကနေ့အဓိကအချိန်ပိုင်းတွေမှာတော့အမျိုးသမီးပြေးခုံပြစ်ပြိုင်ပွဲတွေကိုအများစုလုပ်သွားဖို့ရှိပါတယ်အလျားခုံပြိုင်ပွဲလက်ရှိချန်ပီယံအမေရိကန်ပြေးခုံပြစ်မဲ့ Britney Reese ဟာသူနဲ့အသင်းပေါ် Tiana Bartoletta, Serbia ပြေးခုံပြစ်မဲ့ Ivana Spanovic တို့နဲ့ရှင်ပြန်ရပါမယ်။ Serbia သူ Ivana Spanovic ဟာဒီတိုင်းပတ်အစောပိုင်းကလုတဲ့ရေချင်းစစ်ပြိုင်ပွဲမှာအကောင်းဆုံးမှတ်တမ်းဝင်ထားသူပါ။စနေနေ့ကမီတာ100တိုးပြေးပြိုင်ပွဲမှာရွှေစုရထားတဲ့ Jamaica သူ Elaine Thompson ဟာဒီနေ့ညလုံးမဲ့မီတာ200ပြိုင်ပွဲမှာနောက်ထပ်ရွှေစုရဖို့မှန်းထားပါတယ်။ Thompson ဟာ American အားကစားမယ်နှစ်ဦးနဲ့အကြိမ်နဲ့ရှင်ပြန်ရဖို့ရှိပါတယ်။အဲ့ဒီထက်က Tori Bowie ဟာစီမီဖိုင်နယ်မှာ Thompson နဲ့အတူ 22.13 စက္ကန့်နဲ့ပြေးထားပြီး DeAngelo Stephens ကတော့ Thompson နောက်10စက္ကန့်လောက်ပဲနောက်ကျပြီးပန်းဝင်ထားတာပါအမျိုးသမီးတဲတောင်ပြင်ဘော်လီဘောပြိုင်ပွဲပိုလူပွဲကိုတော့ Brazil နဲ့ Germany အသင်းတို့ဒီကနေ့ညအရှင်ပြိုင်ကြပါမယ် Brazil အသင်းဟာ American အသင်းကိုအင်္ဂါနေ့ညကအနိုင်ရပြီးပိုလူပွဲတက်သွားတာပါအမျိုးသားစပွဲတင်တင်းနှစ်ယောက်တွဲပြိုင်ပွဲပိုလူပွဲမှာတော့ကမ္ဘာနံပါတ်1တရုတ်က Malong နဲ့သူ့ရဲ့အသင်းပေါ် Jin တို့ဟာဂျပန်အသင်းနဲ့ရှင်ပြိုင်ကစားကြဖို့ရှိပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနှမခင်ပြထွေးတို့တင်ညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အကြောင်းကိုတင်ပြပေးပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ကိုဒီကနေ့စတင်ပါတယ်။တရုတ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့9ရက်ကြာခီးစဉ်တွင်တရုတ်သမ္မတဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ခီးစဉ်အတွင်းနိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်တွေလက်မှတ်ရေးထိုးဖို့လည်းရှိတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ဆိုင်ရာသတင်းကိုတော့မတ်တင်ထိုက်ကစူးစီးတင်ပြမှာပါရှင်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့နေကင်းပိုင်းမှာပဲရန်ကုန်မြို့ကနေတဆင့်တရုတ်နိုင်ငံကုမင်းမြို့ကိုတရုတ်လေကြောင်းလိုင်းနဲ့ထွက်ခွာသွားတာဖြစ်ပါတယ်။ကုမင်းမြို့ကနေတဆင့်မြို့တော်ဘေကျင်းကိုဆက်လက်ထွက်ခွာမှာပါ။တရုတ်ဝန်ကြီးချုပ်လီခတ်ချန်းရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်ခီးစဉ်အဖြစ်သွားရောက်တဲ့9ရက်ကြာခီးစဉ်အတွင်းတရုတ်ထိပ်တန်းခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးမယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအဖွဲ့အတွင်းရေးမှူးဒေါ်အေးအေးဆိုးကပြောပါတယ်
။ဒီကတော့ဒီခီးစဉ်ကြီးတစ်ခုလုံးရဲ့အစီအစဉ်ကဟိုသွားတဲ့ရည်ရွယ်ချက်ကတော့နှစ်နိုင်ငံကြားမှာရှိထားပြီးတဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုပို့ပြီးတည်တဲ့ခိုင်ပါအောင်အဓိကသွားတာပါ။တည်တဲ့အချိန်မှာအခုကဟိုမတို့လည်းအစိုးရတဲ့အဖွဲ့အစ်ဒါပေမဲ့ဟိုမတို့သွားစီရအများကြီးပဲလေနိုင်ငံတွေအများကြီးတည်းမှာတရုတ်ကတော့လောလောဆယ်တော့အဲဟိုမဝင်ကြီးကအရင်ဆုံးသွားလိုက်တာပါ။နောက်တော့နှစ်နိုင်ငံဆက်ဆံရေးအတွက်ဟိုတိုးတက်ကောင်းမွန်လုပ်မှာဆိုတဲ့အတွက်ကြောင့်ဒါဟိုချင်းချင်းပြောရင် bilateral visit တက်ပဲပေါ့လေ။စီစဉ်ကတော့နိုင်ငံတိုင်းဝန်ကြီးနဲ့တွေ့မယ်တရုတ်ဝန်ကြီးချုပ်နဲ့တွေ့မယ်နောက်တော့သမ္မတကြီးနဲ့တွေ့ပါမယ်ရှင
်ခီးစဉ်အတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်တွေလက်မှတ်ရေးထိုးဖို့ပြင်ဆင်သွားတယ်လို့ပြည်ထောင်စုဝန်ကြီးတချို့လည်းလိုက်ပါသွားပါတယ်နိုင်ငံတိုင်းဝန်ကြီးဌာနကောင်စစ်ရေးရာနဲ့ဥပဒေရေးရာဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါ်အေးအေးဆိုကအခုလိုပြောပါတယ
်နိုင်ငံသားမှာတော့ပူးပေါင်းဆောင်ရွက်တဲ့စာချုပ်နှစ်ခုတော့လက်မှတ်ထိုးနိုင်အောင်ကြိုးစားသွားတာပဲလေအဲဒီစာချုပ်နှစ်ခုကတော့မူလတုန်းကတော့ကွန်လုံတရားနဲ့ပတ်သက်ပြီးတော့တိဆောက်ရေးလားကွန်လုံတရားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းလားမသိဘူးအဲ့တစ်ခုကြီးနောက်တစ်ခုကတော့ ရန်ကုန်နဲ့မန္တလေးမှာစေယုံတိဆောက်ဖို့ကိစ္စပါရှင်အဲ့ဒါနဲ့ပတ်သက်တဲ့နားလည်မှုစာချုပ်ကြောင့်လှတဲ့ဘောမျိုး exchange of note ပေါ့ထိုးမဲ့ဆိုပြီးတော့စီစဉ်နေတာရှိတယ်ဒါပေမဲ့ lawless ဖိချွတ်သွားတဲ့အချိန်ဒီအစဉ်ပြေလားမပြေလားအမောက်သက်ဆိုင်ရာဌာနဘာမှပြောမသွားဘူးပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးပါသွားပါတယ်ပြည်တော်စုဝန်ကြီးမြောက်လျှက်စစ်စွဲ့ဝန်ကြီးဌာနပြည်တော်စုဝန်ကြီးပါသွားပါတယ်ပြီးတော့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးပါသွားပါတယ်ရှင်ပြီးတော့ကျမတို့ဒုတိယဝန်ကြီးပါပါတယ်
အတိုင်းအတာတစ်ခုအထိလွတ်လပ်မှုရှိခဲ့တဲ့မြန်မာသမိုင်းဝင်ရွေးကောက်ပွဲမတိုင်ခင်2015ခုနှစ်အတွင်းမှာလဲဒေါက်ဆန်းစုကြည်ဟာအတိုက်ခံပါတီခေါင်းဆောင်အဖြစ်နဲ့တရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်သမ္မတအပါအဝင်ထိတ်တန့်ပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါကြောင့်လဲခုခီးစဉ်ကဒေါက်ဆန်းစုကြည်ရဲ့ဒုတိယမြောက်တရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်။ဒါပေမဲ့လဲဒီတစ်ချိန်မှာတော့နိုင်ငံတော်အကြီးအကဲတဦးအနေနဲ့တွားရောက်တာမို့မြန်မာနိုင်ငံတွင်အဓိကရင်းနှီးမြှုပ်နှံသူတရုတ်ရဲ့အငင်းပွားပွဲမြေဆုံရေကတာတိဆောက်ရေးစီမံကိန်းအပါအဝင်တခြားရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးဆွေးနွေးလိမ့်မယ်လို့အများကရှုမြင်ထားကြပါတယ်။တရုတ်အစိုးရဘက်ကတော့ဒေါက်ဆန်းစုကြည်ရဲ့အခုတရုတ်ခီးစဉ်ကနေနှစ်နိုင်ငံဆက်ဆံရေးမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးအပြင်နှစ်နိုင်ငံပြည်သူတွေကြားရင်းနှီးချစ်ချင်မှုတိုးလာဖို့အတွက်ပါမျှော်လင့်ထားတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကဒီအပိုင်းအတွင်းမှာပဲပြောဆိုထားပါတယ်ရှင်
။မတင်ငီထိုက်စူးစီတင်ပြပေးခဲ့တာပါရှင်။အခုတော့ချင်းပြည်နယ်ဘက်ကအင်ချီဖေရှားခံရတဲ့လူတွေရဲ့နေထိုင်ရေးပြဿနာဘယ်လိုရှိသလဲဆိုတာကိုနားဆင်ရပါမယ်။ချင်းပြည်နယ်ဖလန်းမြို့နယ်တစ်တောဂျိုးဝိုင်းအတွင်းမှာကျူးကျော်နေထိုင်ကြတဲ့အင်ချီ360ကျော်ကိုချင်းပြည်နယ်အစိုးရကနေပြောင်းရွှေ့ဖေရှားခံခဲ့ပြီဖြစ်ပါတယ်။ဒီကျူးကျော်နေထိုင်သူတွေဟာရေဘေးဒုက္ခတွေအစစ်မှန်မဟုတ်သလိုဒုက္ခတွေတွေအတွေ့နေရာချထားပေးပြီးသားလို့ချင်းပြည်နယ်အစိုးရဘက်ကဆိုပါတယ်။ဒီလိုကျူးကျော်နေထိုင်သူတွေဖေရှားခဲ့တာနဲ့ပတ်သက်လို့ဒေသခံတွေအကြားမှာကြေရဲရိုက်ခတ်မှုတွေရှိခဲ့တယ်လို့ချင်းနိုင်ငံရဲ့ပါတီခေါင်းဆောင်တွေကတုံ့သက်ထားပါတယ်။ VOA ထိုင်းခြေဆိုင်တရင်တော့နိုင်ကွန်းအင်ကတရင်ပြပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်ဖလန်းမြို့နယ်စီရင်တက်တော်ကျွားအကွက်144အတွင်းပွာပီးကွင်းနေရာမှာကျူးကျော်ဆောက်လုပ်ထားတဲ့အင်ချီစုစုပေါင်း360ကျော်ကိုဒီနယ်ဆိုရကနေဖယ်ရှားခိုင်းတဲ့အတွက်ဒီနေ့ထိအင်ချီထက်ဝက်ကျော်ပြောင်းရွှေ့ခဲ့ရတယ်လို့ကျူးကျော်ရောက်ွက်နေသူသူဖြစ်သူဦးကျုံးလုံကအခုလိုပြောပါတယ်။
တုံးရထဲမှာတဝက်လောက်တော့ပြောင်းပြီပြောင်းတဲ့လူကအခုလောလောဆယ်ဒီလိုပါဒီနားမှာတောက်ခွဲချေယုံမှာမိသားလို့အဲ့ဒါမျိုးဒီစက်ကန်ရောက်လာအဲ့ခက်မှာသူနီကိုနီနဲ့မတ်သက်စားဖို့ရှာကြတာပါမိသားမြအသားပေါ့
ကျူးကျော်နေထိုင်သူတွေကိုချင်းပြည်နယ်တက်တော်ဝန်ကြီးအပါဝင်ဖလန်းခရိုင်အုပ်ချုပ်ရေးဖွဲ့တို့ကနေဩဂုတ်လ10ရက်နေ့မှာတွားရောက်ခဲ့ပြီးတော့တပတ်သေးအများဆုံးဖယ်ရှားကြဖို့နဲ့ဖယ်ရှားခြင်းမရှိပါကဥပဒေအရအေးအေးယူဆောင်ရွက်သွားမယ်လို့ညွှန်ကြားခဲ့တာပါကျူးကျော်နေထိုင်သူတွေနေထိုင်တဲ့နေရာဟာပြီးခဲ့တဲ့နှစ်ကသဘာဝဘေးတံခံခဲ့ရတဲ့ဖလားမြို့နယ်တွင်နေဆောဇော်ဗီကော်ဖန်ကိញ្ញောင်ကျေးရွာကဒေသခံတွေကိုပြန်လည်နေရာချထားပေးဖို့ကျေးရွာလူကြီးတွေကနေရခိုင်အစိုးရလက်ထက်တုန်းကတင်ပြခဲ့တဲ့အမည်နေရာဖြစ်တယ်လို့လည်းဦးကျုံးနှုံးကဆိုပါတယ်။ဒါပေမဲ့တစ်တော်ကျိုးဝိုင်းတွင်ကျူးကျော်နေထိုင်တဲ့သူတွေဟာဒုက္ခတွေအစ်စ်မှမဟုတ်ဘူးလို့ချင်းပြည်နယ်အစိုးရတစ်တော်ဝန်ကြီးဦးမန်ဟင်းတာကအခုလိုပြောပါတယ်
မာရီတို့ဟာဖလားမြို့နယ်ရင်းဒီတမားဆိုပြီးတော့အယောင်ဆောင်ပြီးတော့စီးပွားရေးတမားဒီပြင်ပကဟာဒီပေါ့နော်ဖလားမြို့နယ်မာရီဒီတဲ့လူမဟုတ်ဘူးဘောဒီမှာရှိတဲ့အင်ချီ300ကျော်ကကျွန်တော်စရင်ထဲမှာသူကဆက်ဆက်ပေါ့နော်အရင်ဆိုရဆက်လက်တဲ့ကလေးကဒုက္ခပဲဆိုတဲ့ဟာဘူးစရင်ဝင်ထားတဲ့လူမဟုတ်ဘူးဒီနေရာကိုလူချင်းလို့ကျူးကျော်တဲ့သဘောမျိုးနောက်တစ်ခုကဒီမြေကွက်ကိုပိုင်တလူနဲ့ရောင်းစားတဲ့လူစီကိုဆက်တန်သွင်းပြီးတော့ဝယ်ထားတဲ့သဘောလည်းပါတယ်ဆိုတော့နောက်တစ်ခုကအဲ့ဒီနေရာအဓိကပြဿနာပါလဲဆိုတော့တစ်တော်ကျဝိုင်းဖြစ်နေတယ်အမှတ်144စီရင်ကျဝိုင်းပေါ့နော်တစ်တော်ဥပ္ပီရရောနောက်တစ်ခုကတစ်တော်ကျဝိုင်းမှာပယ်ဖြတ်ရသေးတဲ့နေရာဖြစ်တဲ့အပြင်ကိုကြော်တီထောင်မှုတီထောင်စုပြည်သေးကြီးကခွင့်ပြုထားတဲ့နေရာမဟုတ်လို့အဲ့ဒါကြောင့်ကျူးကျော်လို့ပြောတာ
စီရင်တဲ့တော်ကျောင်းအကွက်144မှာမြေကွက်ရပြတော့ရောင်းချဥဆောင်သူ၄ဦးနဲ့ဆက်စရာ2ဦးစုစုပေါင်း6ဦးကိုတော့အစိုးရအာဏာပိုင်တွေကနေဖမ်းဆီးအရေးယူထားတယ်လို့လဲသူကဆိုပါတယ်ပြီးခဲ့တဲ့နှစ်ကရေကြီးမြေပြိုမှုကြောင့်ဒုက္ခရောက်နေတဲ့ဒုက္ခသည်တွေကိုတော့တဲ့တော်ကျောင်းအမှတ်145မှာနေရာချထားပြီးပြီးသားလို့တဲ့တော်ဝန်ကြီးဦးမန်ဟင်းတာကအခုလိုဆက်ပြောပါတယ
်ဒီဝိုင်းကျာ145ကျွန်တော်တို့ကင်းမွန်ချောင်းခေါ်တယ်ကင်းမွန်ချောင်းအနားမှာအဲ့နေရာကျတော့ပြည့်ပြည့်တဲ့နေရာဖြစ်တယ်အဲ့ဒါကျတော့နဲ့ကင်းလို့တယ်အဲ့ဒါကကျွန်တော်တို့တကယ်ဒုက္ခတွေဒီအိမ်ရှိရပြူရတဲ့ဟာတွေကိုကျွန်တော်စီရင်ကောက်ပြီးတော့အတိအကျစီရင်ကောက်ပြီးတော့အဲ့ဒါကိုကျွန်တော်ကိုနေထားတယ်ပြည်ပြည့်ထားတယ်ပေါ့နော်
ဘာပွေးဒေတာမှာအင်ချီ360ကျော်ရှိတယ်လို့ဆိုပေမဲ့လည်းအမှန်တကယ်နေထိုင်သူလူဦးရေ180ခန့်သာရှိနေပြီးနေအိမ်များစုဟာလူနေထိုင်ခြင်းမရှိခဲ့ပါဘူး
ချင်းမြင့်တဲ့ဆိုရနေနဲ့အခုလိုကျူးကျော်နေထိုင်တဲ့လူတွေကိုဖယ်ရှားခဲ့တာနဲ့ပတ်သက်လို့တိရခန့်တွေကြားမှာခရရက်ခတ်မှုတွေရှိနေခဲ့တယ်လို့ချင်းမျိုးရာဒီမိုကရက်တစ်ပါတီအသွင်မှုတဲ့ဆလိုင်းငယ်ပြီးကဆိုပါတယ်။တိတော်ဝင်ကြီးကကွင်းချင်း၁၆မယ်ဆိုတဲ့အချိန်တွေမှာအဲဒီပြည်လေးဆက်လေးကွက်ကကျေဝင်ဖြစ်တဲ့ကြောင်ရောင်းနဲ့ဒီဖွင့်ပွဲတွေလုပ်ဆောင်မျိုးထွက်သွားတဲ့ ာလို့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တော်ကြီးကိုဒီဘက်ဒေသတွင်းမှာလည်းရရိုက်နေပါတယ
်အစိုးရပွားပြီးဒေသကျူးကျော်နေမြေမှာနေထိုင်သူတွေအနေနဲ့ကတော့မိုးသွင်းကာလဖြစ်နေတဲ့အတွက်ကြောင့်ပြောင်းရွှေ့ဖို့ခက်ခဲတာကြောင့်မိုးကုံစောင်းသွင်းကာလမှာပြောင်းရွှေ့နေထိုင်ရေးအတွက်ချင်းမြေနယ်ဆွေရကိုတင်ပြထားပါတယ်ခင်ဗျာ
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step.That will take us nearer to a truly revolutionary.
Yeah, that's all. Then, 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 then,
then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, then, voanews.com မှာလည်းပြန်ပြီးနှာစင်နိုင်ပါတယ်ခင်ဗျာ
အခုတော့ဒီထိုင်းနိုင်ငံကိုသွားရောက်လှုပ်လှုပ်ကင်နေကြတဲ့မြန်မာအလုပ်သမားတွေအရေးပဲကိုတလဲကြည့်ကြရအောင်ပါထိုင်းနိုင်ငံကိုနှစ်နိုင်ငံသဘောတူညီမှု MOU နဲ့သွားတဲ့အလုပ်သမားတွေဟာဖမ်းဆီးထောင်ချခံရတာတွေလှုပ်အားကမရတာတွေနိုင်ငံကူးလက်မှတ်တင်စီခံရတာတွေနဲ့ပြဿနာတွေရင်ဆိုင်နေရဆဲဖြစ်ပြီးသူတို့တွေကိုကူညီပေးဖို့အတွက်ထိုင်းနိုင်ငံအခြေဆိုင်အလုပ်သမားတွေကိုကူညီပေးရေးမဟာမိတ်အဖွဲ့တွေထံသွားရောက်ခဲ့ကြပါတယ်အပြည့်အစုံကိုတော့ VOA ထိုင်းအခြေဆိုင်သတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံကိုတရားဝင်နှစ်နိုင်ငံသဘောတူညီမှု MOU နဲ့လာတဲ့အလုပ်သမားတွေဟာအလုပ်သမားတင်ဖို့နေတဲ့မြန်မာဘက်ချမ်းကကုမ္ပဏီတစ်ခုဖြစ်တဲ့Moving company ကနေအလုပ်သမားတွေကိုစာချုပ်ချုပ်ဆိုတဲ့စိတ်ယုံကိုမပို့ပဲထိုင်းနိုင်ငံပိုင်းတွေရဲ့ဖမ်းဆီးမှုကိုခံရပြီး38ရက်ထောင်ချခံခဲ့ရတာပါဒီလူသမား25ဦးတည်းကတချို့ဟာထောင်ကပြန်လွတ်လာပြီးနိုင်ငံကူးလက်မှတ်တွေတင်စီခံရပြီးအကူအညီမဲ့နေကြောင်းအလုပ်သမားတဦးကပြောပြပါတယ
်သူတို့ရှေ့ရက်ပဲဆင်းရဲလိုက်ရတယ်အဲ့ခုနလပိုင်းတရက်နေကျော်အဖမ်းခံရတယ်ရှုပ်ထဲမဲ့တင်ညာဒီထောင်ထဲမဲ့က38ရက် Moving company ကသူတို့ကစာချုပ်ချုပ်စာကြောင်စာနဲ့ပြောပို့လိုက်တာကနနပြီးစိတ်ယုံသမီးတို့ကပြောလိုက်တယ်လေသူတို့ကမပြောလိုက်တဲ့သမီးတို့ကဘာကြောက်ဖမ်းဆန်ရတာလို့ပြောလိုက်တဲ့ခါကျတော့သူတို့တော်ကြီးစာပြောတယ်ဝက်ပါမီမကက်ရသေးဘူးဝက်ပါမီမကက်ရသမီးတို့မှအပြစ်လားလို့အန်ဒီတို့အာပေါ့ရောလို့သူပြောလိုက်တယ်လေခေါင်းကြနေတော့ကတော့သမီးတို့လာပြီးတော့သူတို့လာပြောတယ်လေသမီးတို့ထုတ်ပေးမယ်တဲ့အန်ဒီတို့ရအောင်ထုတ်ပေးမယ်တဲ့အဲခေါင်းကြပြီးဆယ်ရလောက်ရှိတော့သမီးတို့ကလည်းအဲ့လိုမျိုးလာပြီးနှစ်သိပ်ပြီးတော့တပတ်တပတ်စောင့်ရရင်လည်းသမီးတို့ရက်ပြည့်တော့သုံးတယ်နဲ့ဖြည့်ရကြသွားတယ်ရက်ပြည့်လို့လို့လာသူတို့ထုတ်လို့မဟုတ်ဘူးသမီးတို့မယ်ကစာအုပ်လည်းမရှိဘူးဆာမမရှိဘူးသူတို့လက်ထဲမှာအကုန်သိမ်းတာသမတ်ကလည်းသူတို့ပဲသိမ်းတာသမီးမလက်ပလာဘူးအဲ့တော့သမီးတို့ကလည်းဆက်ပြီးတော့အဖမ်းမခံနိုင်တော့ဘူးဆာမမရှိဘူးထောင်သွင်းစာလေးပဲရှိရဲ
့အလားတူပဲ Moving Company နဲ့စာချုပ်ချုပ်ဆိုပြီးထိုင်းနိုင်ငံထဲကိုလွန်ခဲ့တဲ့၈လကျော်ကလေးကရောက်လာတဲ့ MOU လို့သမား16ယောက်ဟာလည်းလောကမရတဲ့ပြဿနာတွေကိုကြုံနေရတာကြောင့်အလုသမားတွေကိုကူညီပေးနေတဲ့ AAC အဖွဲ့ထံကိုလာရောက်အကူအညီတောင်းခံခဲ့တယ်ဆိုပြီးအလုသမားတဦးကပြောပြပါတယ်
။သမီးတို့ကအန်ဒီကသမီးတို့မြန်မာနိုင်ငံမှာရှုပ်တော့မှသမီးတို့စောက်လို့ရင်းနဲ့ရှုပ်တယ်။ဒါပေမဲ့သမီးတို့ပို့ပေးတဲ့ခါကျတော့ကောင်းသီးရုံပို့ပေးတယ်။အဲကောင်းသီးရုံကသမီးတို့တလားလောက်ကသမီးတို့အလုဆုပ်တယ်။ဆက်တဲ့ခါကျတော့သမီးတို့အဲသမီးသမီးတို့ရဲ့ပွဲစားခိုးကြော်ကစံဆက်ရုံပို့ပေးတယ်။အဲမှာလောက်တာပတ်စံမထုတ်ဝေဘူးသမီးတို့အမှဟိုနှစ်လားရှိပြီအေယောလည်းတရားကြံမပို့နိုင်ဘူး။သမီးတို့အဲ့နှစ်လောက်သာတရားမမရှင်းပေသေးဘူးရဲ့ဒီလိုသမီးတို့ကလည်းစားပြလည်းမရှိတော့ဘူးအပြည့်ော်လည်းလေအခန်းမှာနေတော့လည်းအန်ဒီကပလိတ်ကလိုက်ဆဲတယ်မှညာတော့သမီးတို့ကတော့တဲ့ကိုပြည့်ပြည့်ပုံပါတယ်အဲ့တော့စားဥကလည်းမရောက်သေးဘူးမရသေးဘူးသမီးတို့လာတာဟို၁၆ရက်ဟို၁၆ရက်သူက 现在没现在了，因为生活没困难了，生活困难了，哎。
အခုဆိုရင်အလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC အလုပ်သမားကူညီရေးမဟာမိတ်အဖွဲ့မှာ MOU နဲ့လာပြီးဒုက္ခရောက်နေတဲ့အလုပ်သမား30လောက်ကိုအကူအညီပေးထားရတယ်ဆိုပြီးအဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကပြောပြပါတယ်
။အခုမိုးပြီးကုမ္ပဏီရည်ရွယ်သူက16ယောက်တော့ပေါ့ဗျာ။အခြား2ယောက်ကတော့သူတို့ပါလာတာပေါ့။အဲ့ဒီသူတို့လုံးလုံးနဲ့အဲ့ဒါတော့အပေါ်ကအလုပ်သမား MOU အလုပ်သမားပဲ။ဒါနဲ့ပိုင်ရှင်မဲ့ပေါ့ဗျာ။အရင်ကုစလေခက်ပေါ့
။
ထောင်ကြတာ9ယောက်အဲ့မိုးပြီးကုမ္ပဏီရပဲလောအားကအော်အလုံးမလုံးရတဲ့အလုံးသမား၁ယောက်နောက်ပြီးတော့လက်ပြတ်တဲ့ကလေး၁ယောက်ကော့ဆမ်းမှာတဝါကမရဘူး၃ယောက်ပေါ့ဗျာအဲ့ဒါသူစုပေါင်းကျော်မှလူ30လေးပါရှိတာပေါ့
ဒီလိုပြဿနာတက်နေတဲ့ကိစ္စရည်နဲ့ပတ်သက်လို့ moving company ကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီကုမ္ပဏီအပါအဝင်ကုမ္ပဏီ၁၀ခုကိုတော့ဇွန်လ၉ရက်နေ့က၆လအတွင်းလူတင်ပို့ခွင့်မရတဲ့စီးရင်ထဲမှာထည့်သွင်းထားကြောင်းမြန်မာအာဏာပိုင်တွေဘက်ကထုတ်ပြန်ထားပါတယ်ဒီလဇမ်းမှာပဲမြန်မာနိုင်ငံဘက်ကကုမ္ပဏီတွေအလုပ်သမားတင်ပို့နေတဲ့ agency တွေတာဝန်ယူမှုတွေအားနည်းတဲ့အပေါ်မှာအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့နှစ်ဖွဲ့ကမြန်မာနိုင်ငံအတွင်းမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာကြောင့်အလုပ်သမားရေးဆောင်ရွက်နေတဲ့သူတွေကိုမြန်မာပြည်ရင်းကကုမ္ပဏီတွေနဲ့အလုပ်သမားတင်ပို့နေတဲ့ agency အဖွဲ့ချုပ်ကတရားစွဲဆိုထားပါတယ်။ဒါပေမဲ့လည်းအလုပ်သမားရေးကူညီနေတဲ့အဖွဲ့အစည်းတွေကတော့အလုပ်သမားတွေကိုဆက်လက်ကူညီနေရဆဲဖြစ်ပြီးမြန်မာအစိုးရအနေနဲ့ထိုင်းနိုင်ငံတွင်ရောက်နေတဲ့အလုပ်သမားပြဿနာတွေကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကိုလည်းစောင့်ကြည့်နေကြပါတယ်
။ထိုင်းနိုင်ငံအခြေစိုက် VOA သတင်းနဲ့အမအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။ကျမတို့ကထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00ခွဲထိထားရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။နောက်9:00နာရီကြာည9:00ကနေ10:00ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line to meter 24 25 30နဲ့ 50 နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဆိုလို့ရှိရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့တင်အချင်းချုပ်တွေကိုကုချိုသိန်းကကြီးညာပေးမှာဖြစ်ပါရဲ့ရှင
်။ဆီးရီးယားမှာလေကြောင်းကနေတိုက်ခိုက်မှုတွေရုရှားစစ်လေယာဉ်တွေဟာဒုတိယမြောက်ရဲ့ဖြစ်အီရန်ကနေဒီကနေ့ထပ်ထွက်ပါတယ်။ဟာမီဒန်လေတဲ့စခန်းကနေထွက်သွားတဲ့လေယာဉ်တွေဟာ IS စစ်သွေးကြွတွေကိုပိတ်မထားတိုက်ခိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အင်္ဂါနေ့ကပထမအကြိမ်ဒီကြောင်းတိုက်ခိုက်မှုကတော့ IS အဖွဲ့အပြင်ဂျီဟာဝါရီဖြစ်တဲ့အယ်နူဇရာတအူးလို့အရင်ကတီးကြတဲ့ဂျဘာဖာဒဲအယ်ရှမ်အဖွဲ့ကိုလည်းပိတ်မထားတိုက်ခိုက်ခဲ့ပါတယ်။တောင်ဆူဒန်နိုင်ငံကဟော်တယ်ချန်ဝန်းတစ်ခုထဲမှာပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့ကတိုက်ခိုက်ခံရတဲ့နိုင်ငံတကာအကူအညီပေးဝန်ထမ်းတွေကိုကုလသမဂ္ဂညီညာရေးထိန်းသိမ်းမှုတပ်ဖွဲ့တွေကသွားကူညီဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးကုလသမဂ္ဂကစုံစမ်းစစ်ဆေးဖို့ရှိပါတယ်။ AP သတင်းဌာနကတနင်္လာနေ့ကထုတ်ပြန်တဲ့သတင်းအရတောင်ဆူဒန်တပ်ဖွဲ့တွေဟာ Terrain Hotel မှာအမေရိကန်နိုင်ငံသားတွေကိုအဓိကပိတ်မှတ်ထားပြီးအကူအညီပေးဝန်ထမ်းတွေကိုလူရဲရိုက်နှက်ပြီးတော့အုပ်စုလိုက်မတရားပြုကျင့်ခဲ့တာပါ။စစ်သားတွေကတပ်ပစ်မယ်လို့လည်းချင်းချောက်ပြီးအဲ့ဒီအကူအညီပေးဝန်ထမ်းတွေရှိမှပဲဒေသခံသတင်းတော်တူအုပ်ကိုတပ်ပြခဲ့တယ်လို့ AP ကတွေ့ဆုံမြန်ခဲ့တဲ့မျက်မြင်တွေ့သူတွေကပြောပါတယ်။1999ခုနှစ်ကဆာဗီးယားမှာမြောက်အတ္တလန္တိစာချုပ်နေတူဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တည်ဆုံသွားသူတွေပါဝင်ဘောကန်စစ်ပွဲအတွင်းတည်ဆုံသွားသူတွေရဲ့တရင်သူမိသားစုတွေကိုအမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကဝန်ထမ်းစကားပြောပါတယ်။လာမယ့်ဇန်နဝါရီလမှာဆာဗီးတာဝန်ထမ်းဆောင်မယ့်အမေရိကန်သမ္မတအသစ်ကိုအမေရိကန်ပြည်သူတွေရွေးချယ်ဖို့3လတောင်မလိုတော့တဲ့အချိန်မှာRepublican သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ဥဆောင်မှုပိုင်းမှာအပြောင်းအလဲတွေလုပ်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားဝန်ကြီးဦးတော်ဆန်းစုကြည်ဟာတရုတ်နိုင်ငံခီးစဉ်စတင်ဖို့တဲ့ဒီနေ့ရန်ကုန်လေစီကနေထွက်သွားပါပြီ။အခုခီးစဉ်ဟာတရုတ်ဝန်ကြီးချုပ်လီခေချန်ရဲ့ဖိတ်ကြားချက်နဲ့တရုတ်ဝန်နိုင်ငံတော်ခီးစဉ်ဖြစ်သွားတာပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကညင်ညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာခမင်းဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ9:00ထိ line to meter 79 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။နောက်နေ့ကြမှာပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.